မေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်ခြေစိုက်ပရဟိတကူညီအဖွဲ့ Convoy of Hope ဟာမြန်မာနိုင်ငံကရေဘေးသင့်ပြည်သူတွေကိုကူညီဖို့ဒီကနေ့မြန်မာနိုင်ငံကိုရောက်လာမှာပါရေအစားအစာဆေးဝါးနဲ့တခြားအရေးပေါ်ကူညီတွေကိုဒေသခံလူမှုရေးကူညီတဲ့အဖွဲ့အစည်းနဲ့လက်တွဲပြီးတော့လုပ်သွားမယ်လို့ပြောခွင့်ရအဖွဲ့ Jeff နေနေက VOE ကိုပြောပါတယ်ဒီအကြောင်းကိုစော်မင်းလိုင်းရှင်းပြပါလိမ့်မယ
်မြန်မာနိုင်ငံအတွင်းလက်တလောဖြစ်ပေါ်နေတဲ့ရေကြီးမှုတွေကြောင့်လူတသိန်းခွဲလောက်ဘေးဒုက္ခရောက်ခဲ့ပြီးဆန္ဒဦးတည်ဆုံးခဲ့တယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကသတင်းထုတ်ပြန်ထားပြီးဒီရေကြီးရေရှမ်းမှုတွေကြောင့်တနင်္ဂနွေလုံးအတိုင်းအတာနဲ့လေယာဆိုင်ခင်းဧက9သိန်းကျော်ရေမြုပ်ခဲ့တယ်လို့ဧက3သိန်းကျော်ပျက်စီးမှုရှိနေတယ်လို့လေယာဆိုင်ပြောရေးနဲ့ဆင်မြောင်းဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုနေကြမှာပဲ Confine of Hope မျော်လင့်ချက်ရင်တန်းလို့အမည်ပေးထားတဲ့အဖွဲ့ကအကူအညီပေးဖို့မြန်မာနိုင်ငံကိုတွားရောက်တာဖြစ်ပါတယ်ဒီအဖွဲ့ကကိုယ်စားလှယ်နဲ့ဦးဟာမြန်မာနိုင်ငံရန်ကုန်နိုင်ငံကလေးစိတ်ကိုဒီကနေ့ရောက်ရှိမှာဖြစ်ပြီးရေဘေးတံခံရတဲ့ဒေသတွေကိုတွားရောက်ပြီးအရေးပေါ်လိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ Convoy of Hope အဖွဲ့ရဲ့ပြောခွင့်ရ Jeff နေနေက VOA ကိုပြောပါတယ
်။ They'll journey out to where some of the flooding is taking place just to get eyes on that. What they're going to do is buy food.
လူအကူအညီတွေလိုအပ်နေတယ်ဆိုတာကိုသိရှိနိုင်ရေးအတွက်ရေကြီးရေရှမ်းဖြစ်နေတဲ့ဒေသကလူတွေအားလုံးကိုသူတို့တွားရောက်လေ့လာကြမှာဖြစ်ပါတယ်။အဲဒီကမှတစင်ရေပေးသင့်မြူသူတွေအတွက်လိုအပ်တဲ့အစားအသောက်ရေနဲ့အခြားအရေးပေါ်ပစ္စည်းတွေကိုအနည်းဆက်ဆုံးဝယ်လို့ရတဲ့နေရာတွေမှာဝယ်ပြီးဖြန့်ဖြူးပေးမှာဖြစ်ပါတယ်။ဒီနည်းနဲ့တကယ်အကူအညီလိုအပ်နေသူတွေလက်ထဲကိုအကူအညီတွေတိုက်ရိုက်အမြန်ဆုံးပေးနိုင်မှာဖြစ်ပါတယ်။တကယ်လို့အဲ့ဒီအကူအညီတွေကိုကျွန်တော်တို့အမေရိကန်ကနေပို့ပေးမယ်ဆိုရင်ဈေးထောင်ပြီးအချိန်ပိုကြာနိုင်ပါတယ
်။ Convoy of Hope အဖွဲ့ဟာအရင်ကလည်းတဘာဝဘေးဒဏ်သင့်တဲ့မြန်မာပြည်သူတွေထံနှစ်ကြိမ်တွားရောက်ကူညီပေးခဲ့ဖို့ပြီးဖြစ်တာကြောင့်ဒါဟာသုံးကြိမ်မြောက်တွားရောက်တာလည်းဖြစ်ပါတယ်။အခုတစ်ခေါက်မှတွားခင်မှာလည်းမြန်မာနိုင်ငံအတွင်းကပြည်내တိုင်းဒေသကြီး၅ခုလောက်မှာလက်တလောဆိုးဝါးစွာဖြစ်ပေါ်နေတဲ့မိုးသည်ရေကြီးမှုတွေကြောင့်ဘေးဒုက္ခရောက်နေသူတွေရဲ့အခြေအနေတွေဘယ်နေရာတွေကရေဘေးဒဏ်အဆိုးဝါးဆုံးခံနေရတယ်ဆိုတာတွေကိုဒေသခံမိဖက်အဖွဲ့အစည်းတွေနဲ့ချိုးတင်ညှိနှိုင်းမှုတွေပြုလုပ်ပြီးမှအခုလိုတွားရောက်တာဖြစ်ပါတယ်။Convoy of Hope အဖွဲ့ကကိုယ်စားလှယ်ဦးဟာရန်ကုန်လေစိတ်ကိုရောက်တာနဲ့အဲ့ဒီဒေသကမိဖက်အဖွဲ့အစည်းတွေနဲ့နောက်ထပ်အသေးစိတ်ဆွေးနွေးမှုတွေပြုလုပ်ပြီးရေပိတံခံနေရတဲ့ဒေသတွေကိုချက်ချင်းတွားရောက်ကြမှာဖြစ်ပါတယ်။သူတို့အနေနဲ့မြန်မာနိုင်ငံထဲမှာသတင်းတစ်ပတ်လောက်ကြာမယ်လို့ Jeff နေနေကပြောပါတယ
်။ They're going to be in Myanmar for approximately a week and they'll get what we do is we get things started we work with the local partners that we have
သူတို့ဟာမြန်မာနိုင်ငံထဲမှာခံမှန်းကြီးအဖြစ်တပတ်လောက်ကြာမှာပါသူတို့ဟာဒေသခံအဖွဲ့အစည်းတွေကချိုးတင်ဖွဲ့စည်းပေးထားတဲ့ပရဟိတအဖွဲ့တွေနဲ့ပူးပေါင်းပြီးပစ္စည်းတွေကိုလိုက်ဝေပေးမှာပါအဲ့လိုပထမအဆင့်အကူအညီတွေပေးပြီးကျွန်တော်တို့အဖွဲ့ကလူတွေကလည်းခြေနက်လောက်တဲ့အဆင့်ကိုရောက်ပြီးဆိုရင်အဲ့ဒီဒီအဖွဲ့ဟာအိန္ဒိယနိုင်ငံမှာရေဘေးဒဏ်အဆိုးရဆုံးခံနေရတဲ့ကရလာပြည်နယ်ကိုခီးဆက်ကြမှာပါ
။ဒါပေမဲ့လည်းမြန်မာနိုင်ငံကိုသွားတဲ့သူတွေအနေနဲ့ကိုနဲ့တူငွေသားအကန့်အသတ်နဲ့သာတည်ဆောင်သွားခွင့်ရှိတာကြောင့်နောက်ထပ်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေထပ်ပြီးဖြန့်ဖြူးနိုင်အောင်အမေရိကန်ကရုံးချုပ်ကနေငွေထပ်လွှဲပေးရမယ်လို့လည်း Jeff နေနေကပြောပါတယ်
။ So that's what they're prepared to take in with them is that 20,000 to kind of kickstart things.
ဒီတယောက်ကိုဒေါ်လာ1000စီပဲတည်ခွင့်ရတာကြောင့်လုပ်ငန်းတွေစတင်လဲပတ်နိုင်အောင်နှစ်ယောက်ပေါင်း2000ပဲတည်သွားနိုင်ကြပါတယ်။နောက်ထပ်လိုအပ်မဲ့ငွေတွေကိုကျွန်တော်တို့စီကနေထပ်လွှဲပေးမှာပါ
။သူတို့အဖွဲ့ဟာအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုလှုံ့ဆော်ပေးတဲ့အဖွဲ့မဟုတ်ပဲဘေးဒုက္ခသင့်နေတဲ့ပြည်သူတွေလိုအပ်နေတဲ့အရေးပေါ်ဆေးဝါးနဲ့စားသောက်ကုန်ပစ္စည်းတွေကိုကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဖြစ်ပါတယ်။ Convoy of Hope အဖွဲ့အနေနဲ့အခုလိုတဘာဝဘေးဒဏ်သင့်သူတွေအတွက်အရေးပေါ်လိုအပ်တဲ့အကူအညီတွေထောက်ပံ့ပေးတာအပြင်အာဟာရချို့တဲ့နေတဲ့ကလေးငယ်တွေကိုစားတင်ကြောင်းတွေကဆင့်အစာကျွေးတဲ့အစီအစဉ်ကိုနိုင်ငံပေါင်း17နိုင်ငံမှာလှုပ်ဆောင်နေပြီးနိုင်ငံတော်များများမှလည်းအမျိုးသမီးများရဲ့လုပ်ပိုင်ခွင့်အာဏာပုံမိုရရှိစေရေးအမျိုးသမီးတွေကိုယ်ပိုင်စီးပွားလုပ်ငန်းတွေစတင်လှုပ်ဆောင်နိုင်အောင်အသက်မွေးဝမ်းကြောက်မှုပညာသင်ကြားပေးတာလယ်သမားတွေအနေနဲ့စိုက်ပျိုးသီးနှံတွေအထွက်ထိုးအောင်ဘလို့အကောင်းဆုံးလှုပ်ဆောင်တဲ့နယ်ဘယ်သီးနှံတွေကသူတို့အတွက်တွက်ချေကြိုက်တယ်ဆိုတဲ့သင်တန်းတွေလည်းပို့ချပေးနေတယ်လို့ Jeff နေနေကပြောပါတယ်ရေဘေးသင့်ပြည်သူတွေအတွက်နိုင်ငံတကာအစိုးရတွေကမြန်မာနိုင်ငံကိုအကူအညီပေးနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုဒေသအသီးသီးနဲ့နိုင်ငံတကာမှာရောက်နေကြတဲ့မြန်မာမိသားစုတွေကလည်းနိစ္စရာလူမှုရေးအဖွဲ့အစည်းတွေကတဆင့်ရေဘေးသင့်ပြည်သူတွေအတွက်အလူငွေတွေနဲ့တခြားလိုအပ်တဲ့အကူအညီတွေပံ့ပိုးပေးနေတာတွေလည်းရှိနေပါတယ်ခင်ဗျာ